ဖိလစ်ပင်ကနိုင်ငံမှာကြီးထွားလာနေတဲ့စီးပွားရေးအခြေအတဲကိုဖြည့်ဆင်းဖို့ကြိုးပမ်းနေခြင်းအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေကိုရပ်ဆိုင်ဖို့အတွက်လူမှုကွန်ရက်မီဒီယာတွေကိုအမှောင်ချထားခြင်းမှာပဲသမ္မတနဲ့သူ့ရဲ့အကိုဝန်ကြီးချုပ်တို့ကလွယ်ပြီးကျန်အစိုးရအဖွဲ့ဝင်အားလုံးတင်းနေတွေကနှုတ်ထွက်သွားကြပါတယ်ဖိလစ်ပင်ကနိုင်ငံဟာ1948ဗြိတိသျှလိုက်ကလွတ်လပ်ရခဲ့ပြီးချိန်ကစလို့အထူးအနာဆုံးငွေကြေးဖုံးပွားမှုလုံစာပြတ်တောက်မှုတို့နဲ့အတူသာသောကုန်နဲ့တခြားအရေးကြီးကုန်ပစ္စည်းတွေရှားပတ်မှုတွေကဆူဆူရွာရွာကြုံတွေ့နေရခြင်းလည်းဖြစ်ပါလေ။သမ္မတဂိုဒါပါယာရာဇာပက္ဆာနဲ့ဆူဂိုဝန်ကြီးချုပ်မဟင်ဒါရာဇာပက္ဆာတို့မှအပအစိုးရအဖွဲ့ဝင်ကျန်ဝန်ကြီး26ဦးလုံးတွတ်ထွက်စွာတင်းကျင်းရာဖြစ်တယ်လို့ပညာရေးဝန်ကြီးဒင်းနစ်ဂူနာဝါဒနာကသတင်းတောက်တွေကိုပြောကြားခဲ့တာပါ။ဒီလောက်ရကြောင်သမ္မတအနေနဲ့တင်းနန်နေကြရင်အစိုးရစစ်တရားပြန်လည်ဖွဲ့စည်းနိုင်မှာဖြစ်ပြီးအခုနှုတ်ထွက်သွားကြတဲ့ဝန်ကြီးရဲကတချို့လဲအစိုးရစစ်မှပြန်လဲပါဝင်လာပဲရှိပါတယ်။ဒီလိုနှုတ်ထွက်မှုဟာကိုလံဘိုမြို့တော်ရှိသမ္မတအင်တော်ကိုဆန္ဒပြသမားတွေဝိုင်းခဲ့ကြလို့အရေးပေါ်ကြေညာချက်ထုတ်ပြန်ထားခြင်းတနင်္ဂနွေလုံးကာရှုအမိန်ကိုတင်းလာနေမနေ့အထိထုတ်ပြန်ထားခြင်းမှာဖြစ်ပေါ်လာတာပါ။သမ္မတရာဇပက္ဆာအနေနဲ့သူ့ရဲ့အနာပြအုပ်ချုပ်မှုကိုပြည်သူတွေလက်မခံတော့ဘူးဆိုတာနားလဲသဘောပေါက်ခြင်းပြီလို့အဓိကအတိုက်ခံပါတီ SJB အမတ်ဟာရှာဒစ်ဆာဘာက AFC ကိုပြောကြားခဲ့ပါတယ်